မလေးရှားနိုင်ငံထိန်းသိမ်းရေးစခန်းတွေကမြန်မာနိုင်ငံသားတထောင်ကျော်ကိုနေရက်ပြန်ပို့လိုက်တဲ့အတွက်စိတ်ပြည့်မိတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စီတွေကပြောဆိုလိုက်ပါတယ်။နေရက်ပြန်ပို့မဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့တရားရုံးကအမိန့်ချထားတဲ့ကြားကအမျိုးသမီးနဲ့ကလေးတွေပါဝင်မြန်မာနိုင်ငံသားတထောင်ကျော်ကိုမလေးရှားအာဏာပိုင်တွေကပြန်ပို့ဖို့ဆုံးဖြတ်ခဲ့တာစိတ်ပြည့်စရာဖြစ်ရတဲ့အကြောင်းညပန်းနေဆမှုနဲ့လူမဆန်တဲ့အပြုအမူတွေကိုတားဆီးရေးဆရာအထုကိုစလေနေစ်မဲဆာရွှေပြောင်းလူသမားဆရာဖီလစ်ဂွန်ဇာလက်မော်ရယ်လစ်တို့ပါဝင်ကုလသမဂ္ဂအထုကိုစလေခုနှစ်ယောက်ကဗိုလ်ထုနေမှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမလေးရှားအာဏာပိုင်နေအင်္ဂါနေ့တုန်းကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား1086ယောက်မှာအုတ်ထင်းသူမပါတဲ့ကလေးတွေအသက်3နှစ်အထိငယ်ရွယ်သူတွေပါဝင်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖေဖော်ဝါရီလ10ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူ့ခွင့်ရေးချိုးဖောက်ခံရမှုတွေကြေကြေပြန့်ပြန့်ဖြစ်ပွားနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပါတင်ပြထားတဲ့အချိန်မျိုးမှာနေရက်ပြန်ဖို့ခံရသူတွေအန္တရာယ်ဖြစ်မှာကိုစိုးရိမ်နေကြောင်းလည်းပြောဆိုထားပါတယ်။ကလေးတွေကိုမိသားစုနဲ့တကွဲတပြားထားတာမျိုးမလုပ်သင့်သလိုသူတို့အတွက်အကျိုးရှိမှရှိဆိုတာကိုယ်တိုင်မဆုံးဖြတ်နိုင်တဲ့အခြေအနေမျိုးမှာနေရက်ပြန်ဖို့တာမလုပ်သင့်တဲ့လုပ်ရဖြစ်ကြောင်းလည်းကုလသမဂ္ဂကြွမ်းကျင်သူတွေကပြောဆိုထားပါတယ်။မလေးရှားနိုင်ငံကထိန်းသိမ်းစခန်းတွေမှာလူရဲစင့်နေပေမဲ့နေရက်မပြောင်းနိုင်သေးသူတွေပါဝင်ကိုဗစ်ကရောဂါကာလတောင့်တနေသူတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေကြားညှိနှိုင်းပြီးနေရက်ပြန်ပို့နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေမတည်မငြိမ်ဖြစ်နေချိန်မှာနေရက်ပြန်ပို့မဲ့အစီအစဉ်တွေကိုစိုက်ထားဖို့လူခွင့်ရလို့ရှာမှုတွေကတောင်းဆိုနေကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Net Price ကလည်းမလေးရှားရောက်မြန်မာနိုင်ငံသားတွေနေရက်ပြန်ဖို့တဲ့ပေါ်စိုးရိမ်နေတဲ့အကြောင်းဗိုလ်ထုနေတဲ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ခင်ဗျာ